ဒီကနေ့မနေ့အစောပိုင်းတုန်းကတနင်္လာရီတိုင်းဒဝယ်မြို့မှာရှိတဲ့ NLD တိုင်းရုံးမှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဒီပောက်ကွဲမှုကြောင့်နှစ်ထပ်အဆောက်အဦတစ်ခုလုံးပျို့ကျခဲ့ပါတယ်ပောက်ကွဲမှုဖြစ်တဲ့အနီးတစ်ဝိုက်မှာတော့ရဲကလုံခြုံရေးယူထားပါတယ်နောက်ပြီးဒီ NLD အလံကိုလည်းဖြုတ်သိမ်းသွားတယ်လို့မျက်မြင်ဒေသခံတွေကပြောပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုငင်းချမ်းပြောပြပေးပါရှင
်ဒဝယ်မြို့ကရက်ပြင်ရက်ကွက်မြောက်ပိုင်းမှာရှိတဲ့ NLD တိုင်းရုံးမှာဒီနေ့အောက်တိုဘာ22ရက်မနေ့2နိုင်လောက်ကကြီးမားတဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအဆောက်အဦတစ်ခုလုံးပျို့ကျခဲ့ပါတယ်ပောက်ကွဲတံကိုမြို့ရဲ့အလှမ်းဝေးတဲ့နေရာတွေကတော့ကြားရတယ်လို့ဒဝယ်မြို့ဒေသခံတွေက VOE ကိုပြောပါတယ်ဖြစ်စဉ်အသေးစိတ်ကိုကရက်ပြင်ရက်ကွက်နေဒေသခံတို့ကအခုလိုပြောပါတယ
်အဆောက်အဦကအကုန်လုံးပျို့ကျသွားတယ်ခင်ဗျာကျားသွားတော့ဗျာမြေကြီးပေါ်မှာအကုန်လုံးကျော်ပြားကြီးသွားတာအဲ့လိုဖြစ်သွားတယ်ပေါ့ကွေးတဲ့ကတော်တော်လေးကျန်းတာကကျမအိမ်ကိုလက်လက်ကြီးကြားနေကြတာအိမ်ငါ့မြေကြောင်သူတော့သူတို့ကိုပြူကြမလို့ပြင်ပြင်ကြတာကလ
ေ NLD ရုံးရဲ့အုပ်ချုပ်အပိုင်းအစတွေလွင့်စင်ကျသွားတဲ့အတွက်အနီးနားကအိမ်တချို့ရဲ့ခေါင်မိုးတွေလည်းပေါက်ပြဲသွားကြောင်းမျက်မြင်ဒေသခံတွေက VOE ကိုပြောပါတယ်ပေါက်ကွဲမှုမဖြစ်ခင်တရက်က NLD ရုံးတစ်ဝိုက်မှာရဲနဲ့အရဲဝတ်လုံခြုံရေးလို့ယူဆရသူတွေလှည့်လည်နေတာမြင်ရတယ်လို့ကိုယ်တိုင်မြင်တွေ့ခဲ့သူတွေကပြောပါတယ်ပောက်ကွဲမှုဖြစ်ပြီးဒီကနေ့မနက်၈နာရီလောက်မှာတော့ရဲကနဲ့စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးအနီးနားကအိမ်တွေကိုလိုက်လံစစ်ဆေးသလိုလုံခြုံရေးကင်မရာတွေကိုလည်းဖြုတ်သိမ်းသွားပါတယ
်။အနားနဲ့မဖြုတ်ပါဘူး။အနားဒီအနားလည်းလူရောတော့ဗျာဟိုသူတို့အချင်းချင်းလုံးကြတယ်လို့ပြောကြတယ်ကွာ။အဲ့လိုလုံးဖို့ကြောက်လေဒီနေ့နေ့လောက်တည်းကသူတို့အဲ့လိုဆိုင်ကြီးပတ်နေတာလို့ခင်ဗျာ
။ဒီပောက်ကွဲမှုဟာဘယ်သူလက်ချက်လဲဆိုတာကိုတော့ VOA ကလောလောဆယ်မသိရသေးပါဘူး။စစ်ကောင်စီကတော့ဒီဖြစ်စဉ်ဟာ NLD ပါတီထောက်ခံသူတွေဖြစ်တဲ့အကြမ်းဖက်သမားတွေက NLD ပါတီအတွင်းငွေကြေးအရှုပ်ရှင်းတွေရှင်းလင်းတာမလုပ်တဲ့အတွက်အချင်းချင်းမသိမြတ်ပဲလှုပ်တာဖြစ်တယ်လို့သတင်းရရှိတယ်ဆိုပြီးဆွဆွဲပြောဆိုထားပါတယ်။အလားတူပဲတနင်္သာရီတိုင်းဘိတ်မြို့က NLD ခရိုင်ရုံးမှာလည်းဗုဒ္ဓဘူးနေ့ကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီလှုပ်ရက်အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စမ်းကြောင်းမြို့နယ်အလုံးမှုဆောင်အဖွဲ့ဒုဥက္ကဋ္ဌဥပဘိုလ်ဦးကအခုလိုတုံ့ပြန်ပါတယ
်။တော့အမုံအာဃာတတွေဆိုတာကရှင်းရင်းပြောရရင်တော့ပြည်သူကိုမကျေနပ်တဲ့ဥစ္စာကိုဒီမှာလာပြီးတော့ပုံရတာပေါ့ဗျာနော်ဆက်ဆက်ရရပြည်သူကိုလည်းအခုနှိပ်ကွန်းနေတယ်လို့ပေါ့ဗျာဟိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုလည်းဖြိုခွဲပြနေတာပေါ့နော်အလားတူပေါ့နော်ဒီပရာဟိတလုပ်တဲ့အဖွဲ့အစည်းတွေရှိတယ်ဗျာကိုဗစ်ကာလမှာဆိုလို့ရှိရင်ဗျာအားလုံးကတိတ်တိတ်ကျကျညှဉ်းညွန်းနဲ့လုပ်ခဲ့ကြတယ်ဗျာဒါတွေပုံမှန်လည်းမနာလို့မုန်းထားတွေထားပြီးတော့အကုန်လုံးဖြည့်ဆည်းပစ်တာပဲဗျာဒီလားနော်တော့ဒီမိုကရေစီကိုအထောက်အကူပြုစီမယ်ဖွဲ့စည်းမှန်သမျှကိုသူဖြိုနေတာဗျာဒီလားနော်ဒါအင်တာမဆိုရင်ကြကောင်းပါတယ်တိုင်းပြည်အတွက်မကောင်းပါဘူ
းတနင်္သာရီတိုင်းတွေကဒေသတချို့မှာဆေးရနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကတော့ဆက်ပြီးရှိနေပါတယ်ဒေသခံကာကွယ်ရေးအဖွဲ့တချို့ဘက်ကအသေးစားဖောက်ခွဲမှုတွေလုပ်ခဲ့တာတွေလည်းရှိပါတယ်တနင်္သာရီတိုင်းမှာပုံမှုပြင်းထန်တဲ့တိုက်ခိုက်မှုတွေလုပ်သွားမယ်လို့ဗိတ်ခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကအခုသတင်းပတ်အတွင်းမှာပဲထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံသားတွေအနေနဲ့တနင်္သာရီတိုင်းကတဝဲလောင်းလုံးနဲ့တရချောင်းမြို့နယ်တွေကိုမသွားကြဖို့အမေရိကန်တန်ယုံရဲ့အကြံပြုတိုက်တွန်းချက်တွေကိုအော်တိုဘာလ14ရက်နေ့နေစွဲနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်အဲ့ဒီဒေသတွေမှာရှိနေကြတဲ့အမေရိကန်တွေအပါအဝင်နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမမခံနိုင်တဲ့အတွက်ထွက်သွားဖို့တနင်္သာရီတိုင်းအာဏာပိုင်တွေကအော်တိုဘာလ17ရက်မှာညွှန်ကြားခဲ့တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံကိုခရီးသွားရင်အန္တရာယ်ရှိတဲ့အမြင့်ဆုံးအဆင့်၄ကိုသတ်မှတ်ထားပြီးတော့အမေရိကန်နိုင်ငံသားတွေအနေနဲ့ခရီးမသွားသင့်ဘူးလို့အကြံပြုထားပါတယ်ခင်ဗျာ